Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်နေကိုမိတ်ခင်ပြန်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ညက9နိုင်နေစင်နိုင်အထိလိုင်းတူမီတာ24 25 32 52 32ကနေတရထုံးနဲ့ပြီးနေပါတယ်ဒီမှာအတန်းစမှာဒီညတဲ့စီစဉ်နေကိုတာဝန်ယူဆက်ပြီးတော့မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးချိန်နိုင်ငံတော်ခြေပြမင်းငွန်းပြောရမှာညင်ညွတ်ဖို့တိုက်တွန်းသွားတယ်လို့နိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရတဲ့အကြောင်းလည်းပြောသွားပါတယ်။အခြားတစ်ခါစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတုံ့ပြန်မှုဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတရုတ်နိုင်ငံကိုဒီနေ့ပဲတွားရောက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တငင်ထိုင်နေသူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမယ့်တဲ့မှာမြေဆုံစီမံခင်းပြန်လဲစတင်ဖို့အတွက်တရုတ်ကုမ္ပဏီဘက်ကတောင်းဆိုလာတာနဲ့ပတ်သက်ပြီးတော့
အဲ့ဒီကတော့ဘူးလေးအောင်ပြောင်းစင်းနေတော့လို့ကျွန်တော်ကယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့သိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေ
နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ငံကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါအပြင်မြအုပ်မျိုးနယ်အုပ်ချုပ်ရေးမှူးဟောင်းလှုပ်ကြက်တက်ပြက်ခံရပြီးတဲ့နောက်ဆက်တွဲတဲ့မြန်မာနိုင်ငံရေးအန်တူးမှုလှုပ်ရှားမှုစိတ်ဆော်ခဲ့တဲ့သူချင်းချပ်ခွေလွန်သွားတဲ့တဲ့အပြင်ရွှေလိုက်ရတဲ့ထိုင်းနိုင်ငံရွေးကောက်ပွဲနဲ့ထိုင်းဆိုရနိုင်ငံရေးအခြေအနေစရကလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လည်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးတော့ပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးချိန်နိုင်ငံတော်ခြေပြမင်းငွန်းပြောကြားရမှာညညွတ်ဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်။မဲဆန္ဒရှင်လူလူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိပက်ထားပြီးဘုံသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညညွတ်ချက်ကိုလိုအပ်ကြောင်းသမ္မတထရန့်ကပြောကြားခဲ့တာပါ။မင်းရှိစကြမင်းငုံးထဲမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ကိုပြုရင်ပြောင်းလဲရင်းနဲ့အခြေခံအဆောက်အအုံတွေတိုးတက်အောင်ဆောင်ရည်အစုပြုချက်တွေကိုဥပဒေပြုအမှတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းသွားပါတယ်။နိုင်ငံခြားမူဝါဒရေးရာနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေရှိနေတာကိုဖြေရှင်းဖို့နဲ့မြောက်ကိုရီးယားရေးမှာတော့အမေရိကန်ရဲ့ရည်တည်ချက်ကိုပြည့်ပြည့်စုံစုံပြသဖို့ပြောဆိုခဲ့တာပါ။ဒီကတင်ငန်းစာတွေအရာပြောပြောင်းနဲ့ဆက်ဆံရေးနဲ့အခွင့်အရေးပေးတာတွေကသဘောထားတင်းမာပြီးရန်လုံမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အနေရှိတဲ့အခြေအနေကိုရောက်တွန်းပို့ခဲ့တဲ့အရေးဆိုးရာတွေအမှားမျိုးတွေကိုရှောင်ရှားသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အတိုက်ကဒီမိုကရတီကတော့သမ္မတရဲ့ပြောဆိုချက်ထတော်များကိုဘဝင်ချတဲ့အရေးရောမျိုးတော့မတွေ့ခဲ့ရပါဘူး။ထို့သဖြင့်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းပေါ်မူတည်ပြီးတာလက်ကမှုရည်ရွယ်တဲ့ပြည်ရင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့ဒီမိုကရတီရဲ့ရှုတ်ချသရိုစံတွေထပ်ပေါ်ခဲ့တာပါ။သမ္မတကတော့ခင်မီရောလူမှုကြီးကြပ်ရေးစနစ်ကို21ရာစုခင်းတဲ့အညီပြည်ပြင်မှုလိုအပ်နေကြောင်းနဲ့ပြည်ပြင်ရမှာလည်းဘေးကင်းလုံခြုံပြီးခင်းတဲ့ဥပဒေနဲ့ညီရေးစနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတရွေးကောက်ပွဲကာလကျင်းပရင်ကစားလို့ကုန်ထုတ်လုပ်ငန်းမှာအလုပ်နေရာတွေ2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သန်း4သိန်းဖန်တီးပေးနိုင်ခဲ့ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရဟာကာကွယ်ပေးနေတဲ့ဥပဒေတွေကိုပဲပြစ်မှတ်ထားရုံနဲ့မဟုတ်တော့ပဲအလုံးဟာကာကွယ်ပေးဖို့ထိုက်တန်သူတွေဖြစ်တဲ့ဆိုတဲ့အယူအဆကိုပါပြစ်မှတ်ထားနေပြီလို့အမေရိကန်ဒီမိုကရက်လွှတ်တော်မှဂျိုးကနေဒီကပြောဆိုလိုက်ပါတယ်ထရန့်အစိုးရတက်တန်းပထမနှစ်အတွင်းမှာပဲတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစိတ်ဆိုးဒေါသထွက်ကြောက်ရွံ့စေခဲ့တယ်လို့လွှတ်တော်မှကနေဒီကမနေ့အင်္ဂါနေ့ညကသမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အနည်းစုပါတီရဲ့အစဉ်အလာရတုံ့ပြန်တာမှထည့်သွင်းပြောဆိုသွားတာပါလူပြူမဟုတ်သူတွေလိန်တူဆုံမဲ့သူတွေလိန်အင်္ဂါပြောင်းလဲထသူအတိုင်းအဝိုင်းအတွက်နေချင်းညာချင်းပြည်သူအခွင့်အရေးတွေနောက်ကျောင်းပြန်ဆုတ်သွားစေတဲ့တရားရေးဌာနကိုသမရကဖန်တီးခဲ့တယ်ဒီလိုရကြောင့်အမေရိကန်နေချာမှာတဦးနဲ့တဦးပြိုင်ဘက်ကြီးတွေလိုစန့်ကျင်မှုတွေဖြစ်လာတယ်လို့လဲလွှတ်တော်အမတ်ဂျိုးကနေဒီကပြောဆိုခဲ့ပါတယ်အမေရိကန်ဂရိကဝတ်တွေဖြစ်တဲ့အလုံးဟာတန်ဖိုးရှိပြီးဒန်းတူညီမျှမှုနဲ့အရေးပါတယ်ဆိုတဲ့ယုံကြည်မှုကိုသမ္မတထရန့်အစိုးရကထိပါနေတယ်လို့လွှတ်တော်မှကနေဒီကပြောဆိုခဲ့တာမှာတော့မက်ဆာချူးဆက်ပြည်နယ်ဖောရီဗာကဒီမန်ရီဂျင်နယ်နည်းပညာချောင်းကအခမ်းအနားကိုတက်ရောက်လာကြသူတွေမတ်တက်ရက်ပြီးဩဘာပေးခဲ့ကြပါတယ်ကွယ်လွန်သွားကြပြီဖြစ်တဲ့သမ္မတဂျွန် F. ကနေဒီရဲ့မျိုးဆက်အထက်လွှတ်တော်အမတ်ရောဘတ်ကနေဒီရဲ့မြေးဖြစ်သူအသက်38နှစ်အရွယ်လွှတ်တော်အမတ်ကနေဒီကအလုသမားတွေအတွက်လစာတွေပိုကောင်းလာအောင်ကလေးဆောက်ရှောက်မှုနဲ့ပညာရေးအခွင့်အလမ်းတွေအလုံးလက်လန်းမိအောင်ထောက်ထားညာတာမှုရှိတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်တို့အတွက်ဒီမိုကရက်တစ်ဘက်ကတွန်းအားပေးဆောင်ရွက်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
Europe Tamga EU Poe and Picani, Shinite, Notre Dome, Chimare, Ashadeka, CY Energy, Dionangene, Sasani, Tumimo Yuchene, Pretum Yu Trizami, Dionangu, Dinibetaya Kivare, Tunecha, Kiz and Sapi, Dionanga, Samulangami, Tungaya, Uhamu, Toyokabi, Dina Maro, Dionicho, Likachene, Senevo, Pejimurovo, Kiz the Kerava, Pretum Yicho, Kiz Maro, Guama Tutia, CY Energy Pite, Dionangene, CY Pesa Locamo, Sayata Tanire, Pritcha Titan CY Lumashi, Made Lavle, Lipatovare, Pretum Nijoa, Manapanchai, Diosomashi Chimpine, Pejimurama Tusombi, Tocha Nimaro, Dionanga, CY Checha, Shamu, Toyopi, Kiz and Sontamava, Pretum Nijo, Frisa Migaro, Nanganjasa Sayima, Shuketiko, Turoneme, Chiga Omitri, Chaman Nemo Mulin Taja, Piosu Tavare, Nanganjasa Sayu, Shuketi Tinsa Piosure, Atono.
ရောနှစ်ထောင်ဆန်ခုနှစ်တုန်းကတိုးတက်မှရှိချင်းဖြင့်ပြည်နေငယ်နိုင်ငံတော်ခီးစင်မှာစတင်တုံးလုံးလာခဲ့တာပါတိုးတက်များကတော့ဒေါ်လာဘီလီယံနဲ့ချီကုန်ကြမဲ့ဥရောပနဲ့အာရှတဲ့ကိုဆက်သွယ်ပြီးမဲ့ခေတ်သစ်ပိုလမတိဆောက်ရေးတိုးနေငယ်မျှော်မှန်းချက်ကိုပြည်နေငယ်ကလက်ခံမှုနဲ့မျှော်လင့်ထားပါတယ်ရုရှားဆိုရတွင်လူတွေနဲ့ဂရေကျွဲတစ်ချီချီတွေရဲ့ချမ်းသာကျွဲဝမ်းမှုတွေနိုင ရှားကကာကွယ်ပြောဆိုနေပါတယ်။အော်လီဂရက်ရှ်လို့ခေါ်တဲ့တမရရုရှားတမရပူတင်လက်ထက်ကျွေးဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမားတရား 14ဦးတို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်လက်တွေကိုအစင်းခန်းစားတဲ့မှာဖော်ပြထားပါတယ်။ဒါပေမဲ့လို့အစင်းပြုစုထားတဲ့ထဲကပုံကိုယ်တွေတမမဟုတ်လေရုရှားဆိုရပေါ်တန်ခတ်ပိတ်ဆို့မှုတစ်တွေချမှတ်ဖို့ဖော်ပြထားတာမရှိတာကြောင့် ရုရှားဆိုရပေါ်မှာသမ္မတဒေါ်နယ်ထရန့်ဘက်ကတင်ညာပြော့ပြောင်းလုံးနေသလားဆိုတဲ့အပေါ်မေးခွန်းတွေထွက်ပေါ်လာတာပါ။တန်ခတ်ပိတ်ဆို့မှုတွေဆောင်ရွက်နေတဲ့အကြောင်းဗန်နာယီဝင်ကြီးစတီမနျူချင်းကအထက်လွှတ်တော်ဘန်လုံငန်းများဆိုင်ရာကော်မတီရှေ့မှထွက်ဆိုစင်မှာပြောခဲ့ပါတယ်။နိုင်ငံသားဌာနပြောခွင့်ရဟေတာနျူဝက်ကတော့ရုရှားဆိုရကိုဖြစ်စေရှင်းနေမှာပါတဲ့ပုံကိုယ်တူတယောက်ကိုဖြစ်စေ
ပြည်ရေးအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19kHz 15.55တုံညာလိုင်းဒိုမီတာ22kHz 88.8တုံညာပထမနာရီဝက်မှာလိုင်းလက်မီတာ190kHz 15.55တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ဒီမှာကလေးငယ်56ယောက်ပါဝင်ပြီးယာယီဖွင့်လှစ်ထားတဲ့စေခါနဲ့ဇေးတွေကိုပြန်လည်တိတ်ဖက်ဖို့ကြိုးပမ်းနေတဲ့အစိုးရရဲ့ထိုးစစ်တွေမှာရပောင်း36ခုနဲ့အတွင်းအရသားနေရာနီးပါးတိစုံးခဲ့ကြောင်းစီးရီးယားလူခွင့်ရေးဖော်ထုတ်ကပြောဆိုလိုက်ပါတယ်။စီးရီးယားပြည်ကကိုအနိကဆောင်ချီမှတ်တမ်းတင်နေတဲ့ဗြိတိန်ရှိတဲ့စီးရီးယားလူခွင့်ရေးဆောင်ချီကဲကဲဖွဲ့ကတော့တိစုံးသူတွေထဲမှာကလေး ွယ်ပြီးနိုင်ငံတကာမှာတားမြစ်ထားတဲ့စင်ကွဲပုံးတွေကိုအသုံးပြုခဲ့ကြောင်းလည်းအရေးပေါ်ကစေဖွဲ့ကဆွဆွဲပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကီလိုမီတာ1000ချီဝေးတဲ့အရက်မှာဒီကနေ့လှောက်ခတ်ခဲ့တဲ့အင်အားပြင်းငလင်းကြောင့်ပါကစ္စတန်မိန်းကလေးငယ်တဦးသေဆုံးခဲ့ရပါတယ်။တာဂျီကစ္စတန်နဲ့နယ်စပ်အနီးဟင်ဒူကုရှ်ဒေသတွေကဂျမ်းမြို့တောင်ပိုင်း35ကီလိုမီတာမြောက်197ကီလိုမီတာကိုဗဟိုပြုတ်ပြီးပြင်အား 6.1 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ပါကစ္စတန်ဘလူချစ်စတန်ပြည်နယ်တွင်းမှာအသေးပြောက်ရှိခဲ့တာပါ။ရှွန့်အိမ်ရဲ့အမှုပြုတ်ချပြီးတော့ကလေးငယ်ဆုံးပါခဲ့ရတာဖြစ်ပါတယ်။ဒဏ်ရာရသူအ ਨੇ ဆုံး9ဦးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာတော့အသေးအပြောက်ကြီးကြီးမားမားအပျက်စီးသတင်းတွေမရှိပါဘူးရှင်။
အာဖဂန်နိုင်ငံမှာတာလီဘန်နဲ့စစ်တူကြွအုပ်စုတွေရဲ့စစ်တိုက်ဆွေးနွေးတိုက်ခိုက်မှုတွေကြုံရပြီးနောက်စစ်ဖက်ရပ်ဖက်ဆက်ဆံရေးအတွက်ဆွေးနွေးဖို့အာဖဂန်နိုင်ငံကထိတ်တဲလုံယုံအရာရှိပါကစ္စတန်နိုင်ငံကိုရုတ်တရက်တွားရောက်ပါတယ်။အာဖဂန်ကောင်းဆောင်တွေပါကစ္စတန်တောင်ရှိတွေနဲ့ဆွေးနွေးဖို့အမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးဂျွန်ဆလဗန်ကတိုက်တွန်းခဲ့ပြီးနိုင်ပိုင်းချာဒီကနေ့မှာပဲတွားရောက်ခဲ့ကြတာပါ။ပါကစ္စတန်ထောက်လှမ်းရေးဖွဲ့ ISI ရဲ့အကူအညီနဲ့စစ်တူကြွတွေဟာပါကစ္စတန်နိုင်ငံမှာခိုးလုံခြေဆိုင်ပြီးအထူးခံဘုံခွက်တိုက်ခိုက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူအာဖဂန်နိုင်ငံတွင်းမှာစစ်တူကြွတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတဲ့အတွက်အိန္ဒိယပါကစ္စတန်နဲ့တင်းမာမှုတွေကြီးထွားလာနေရလည်းဖြစ်ပါတယ်။ပါကစ္စတန်အာဏာပိုင်ကတော့အာဖဂန်နိုင်ငံမှာချမ်းဖက်ဝါရီရဲ့တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချခဲ့ပြီးဆွဆွဲချက်တွေကလည်းအခြေအမြစ်မရှိကြောင်းငြင်းဆန်ထားတယ်လို့တိုက်ခိုက်မှုတွေကိုစနစ်တကျစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းထားတာပါ။အာဖဂန်နိုင်ငံအရှက်ကနီရဲ့တင်းစကားကိုယူဆောင်လာတဲ့အစ်မင်းကိုစလေဖွဲ့ဟာနိုင်ငံခြားကိစ္စရပ်တွေဆွေးနွေးမှာဖြစ်ကြောင်းနဲ့ပါကစ္စတန်ဝန်ကြီးချုပ်နဲ့စစ်ပဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းအာဖဂန်ဆိုရကပြောဆိုထားပါတယ်။အာဖဂန်ကိုယ်စားလှယ်ဖွဲ့မှာတော့အာဖဂန်မျိုးသားလူမျိုးရေးဌာနအကြီးအကဲပြည်ထောင်ဝန်ကြီးတို့လည်းပါဝင်တဲ့အကြောင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းတင်းထုတ်ပြန်ထားပါတယ်
။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာပြီးခဲ့တဲ့ဇန်နဝါရီလ13ရက်နေ့ကမစ်ဆိုင်တုံတိုက်ခိုက်မှုအန်ဒီရဲ့သတိပေးချက်မှားယွင်းထုတ်ပြန်ခဲ့တဲ့ဝန်ထမ်းကိုအခုနောက်ဆုံးအလုပ်ထုတ်လိုက်ပါတယ်။သတိပေးချက်မှားယွင်းထုတ်ပြန်ခဲ့သူဝန်ထမ်းဟာအရင်တုန်းကလည်းလုပ်ငန်းကွင်မှာအားနည်းချက်တွေရှိခဲ့သလိုလက်တွေ့အခြေအနေအတွက်ကြိုတင်ပြင်ဆင်လေ့ကျင့်မှုတွေမှာလည်းအလွဲလဲအချော်ချော်လုပ်ခဲ့မှုတွေနောက်ကျောင်းရာသွင်းရှိခဲ့ကြောင်းစုံစမ်းစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ကဖြုတ်ပစ်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်
ကောလင်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီလိုပြန်ဆဖို့တောင်းဆိုထားတဲ့မြေဆုစီမံကိန်းအကြောင်းကိုတင်ဆက်ပေးကြပါမယ်မြေဆုစီမံကိန်းဟာဆိုရင်မြန်မာပြည်သူတွေအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်ပြန်လည်စတင်ဖို့တရုတ်ကုမ္ပဏီဘက်ကတောင်းဆိုလိုက်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့မတိမငြိမ်ဖြစ်နေတဲ့ကာလမှာပဲတရုတ်နိုင်ငံဘက်ကအခုလိုတောင်းဆိုမှုမျိုးဟာမတင်တော့ဘူးလို့မြန်မာရေးလေလာသူတွေကဝေဖန်ကြပါတယ်။လက်ရှိ NLG အစိုးရကဖွဲ့စည်းပေးထားတဲ့မြေဆုံစီမံကိန်းလေလာစီစီရေးကော်မရှင်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့လေလာမှုတွေလုပ်ပြီးတော့အစိုးရကိုတင်ပြထားပြီးဖြစ်ပေမဲ့လည်းအခုချိန်ထိအစိုးရဘက်ကအကြောင်းပြန်လာမျိုးမရှိသေးဘူးလို့ပြောပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ဆက်ထားပါတယ်ရှင်။
ကောင်လာကြောင့်ရှိရက်ဆိုင်ထားတဲ့မြေဆုံရေးအားလျက်စစ်စီမံကိန်းကိုပြည်သူလူထုလက်ခံနိုင်မဲ့စီမံကိန်းတစ်ခုအနေနဲ့ပြန်လည်စတင်လုပ်တယ်လို့တရုတ်နိုင်ငံဘက်ကဇန်နဝါရီ30ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်အပါအဝင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမတည်မငြိမ်ဖြစ်နေတဲ့ကာလမှာမြေဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကပြောရဟာလုံးဝမသင့်လျော်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါရယ်။
အဲ့ဒီကြတော့ဘူးလေးအောင်ပြုံးစင်းနေတော့လို့ကျွန်တော်ယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့အသိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေတော့နိုင်ငံရေးလုံခြုံရေးရှိမသွားနိုင်တာတွေစီးပွားရေးရကြောက်ကြနေရတဲ့ကိစ္စတွေအနေထားတွေမျိုးမျိုးအောက်မှာတော့ဒီလိုကျုပ်ပြည်ကအဲ့လိုလာတာအာရောဆက်နာတခုတင်ပြလာတဲ့အခါကျတော့ဒါကတော့တော့မွေးဘူးရကင်းမောက်ဆိုတဲ့ကိစ္စမျိုးလို့ကျွန်တော်တို့ကတော့ခံစားရပါတယ်
ဒါပေမဲ့တစ်ဖက်မှာလည်းမြမအစိုးရအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရကိုပြတ်သားတဲ့အဖြေတစ်ခုပေးသင့်ပြီလို့ဦးတန်းစိုးနိုင်ကအခုလိုပြောပါရယ
်ခုလိုကပြန်မသားဖြစ်နေတဲ့အတွက်အခုတရားဥတော်ရွေးတဲ့တရုတ်ကုမ္ပဏီတရုတ်ပြည်အနေနဲ့နင့်နာမှုရှိတာပေါ့အဲတော့ကျွန်တော်တို့ယောနယ်ယောနယ်ယောမယ်တော့အာမယောနယ်လို့ရှင်ဘယ်လိုကြည့်ရှင်းမယ်ဆိုတော့တော့ကျွန်တော်တို့ဒီနေ့ဒီချိန်ကဆိုရင်တော့ပြောသင့်မှုလို့ထင်ပါတယ်
မြေဆုံစီမံကိန်းပြန်လည်စတင်လို့ကြောင်းတရုတ်ဘက်ကပြောရဟာပထမဆုံးအကြိမ်မဟုတ်ပဲမြန်မာအစိုးရကိုမြေဆုံစီမံကိန်းကိစ္စဆက်လက်ဆွေးနွေးဖို့ပုံမှန်သတိပေးနေကြလဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတိတ်မကြခင်မှာမြေဆုံမြင့်ညာမြင့်ဝမ်းရေအားလျှက်စစ်စီမံကိန်းလေလာစစ်စစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပြီးကော်မရှင်ရဲ့ပထမဆုံးအစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။ကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပါဘူး။မြေဆုံစီမံကိန်းလေလာစစ်စစ်ရေးကော်မရှင်မှပါဝင်တဲ့ပညာရှင်တွေအနေနဲ့လေလာစစ်စစ်မှုအပိုင်းအားလုံးပြည်လို့အစိုးရထံတင်ပြပြီးဖြစ်ပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့မြေဆုံစီမံကိန်းလေလာစစ်စစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးမောင်မောင်အေးကအခုလိုပြောပါတယ
်။ကျွန်တော်ဒီဘက်ကလုပ်ဆရာရှိတယ်တော့ပညာရှင်တွေဘိုင်းကတော့စူးစမ်းလေ့လာမှုတွေလုပ်ပြီးတင်ပြဆရာရှိတာတွေတင်ပြပြီးပြီ။နော်ကိုစတဲ့ဘလောက်ပေါ့ဒီလိုညံမြင့်လောက်တော့အကျံကောင်းမြန်ကောင်းတွေကို
ပြီးပြီပြီတင်ပြပြီးပြီပေါ့လူကြီးတွေကစဉ်းစားနေကြတယ်ဆင်ပါလေအဲ့ဒီအဆင့်မှာပဲတော့ငါကခဏလေးနားနေတဲ့သဘောဖြစ်သွားတာကောနော်လက်ရှိကချင်ပြည်နယ်အခြေအနေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာကိုကျိုးစီပွားကိုရှေ့ရှုပြီးမြေဆုံစီမံကိန်းပြန်ဆောက်ဖို့ပြောလာတဲ့တရုတ်အစိုးရဘက်ကရောမြေဆုံစီမံကိန်းနဲ့ပတ်သက်လို့နှုတ်ဆက်နေတယ်မြန်မာအစိုးရကဆိတ်ပြတ်မိတယ်လို့ကချင်လူမှုဖွံ့ 过牛大西瓜也对，又个这边天津啥的主要在，因为清空地大的，把一个毛骨节来了，多过，而且那个轮那些东西就那个鹅毛起来就给干了，啊。把这边家都伢的俺皮带还叫收入来搞嘛，比贫穷下头呢，现在起码对呀的，收入不嘛不主要的俺说对呀不，收入的俺也，要么的俺对呀个六十年呢，第二咯，多少过去年收纳的。
American dollar, don't the match out billion, then Bushi, the Nissan Simangango, Tigger, Utain Saint, Soya, Lataga, Yayi, Yasanga, Bidenau, the young man and Nangan Sassan Ego, a poo tip, Tissi Garaba. The young Nangan Jai, Tanabagaro, Nissan Yalis, Simangaha, Napad Wotu Nitare, Siwai Buans on Yamukibi, Pippi Zonzo, a debut Tavi Longans in Tajao, a Kerrigo, Jo Lobby, Sella Buans on your Domelu, Piosu Gabuarishin.
这种个天气晒，比如你娃娃在那头，没嘛个在那边不差完嘞。
一看比苗屋不地不看嘞，不得了，这谁敢不对？咱那娃伊拉那生俺爷那个嘞个，苗屋苗个要死来嘞，苗屋苗呢，二舅爷母哈，五婆婆明白哈，咱那娃伊拉都在爷那个，帮那叫苗奶奶个，这也求缘嘞，有五爷家嘛，都也个没找着啥吃的帮人嘞，对送给别人那嘛了，帮那叫苗奶奶也是看个地表个娃嘞，咱那娃伊拉都在爹那。比如一看那个特别的人呀，都我搭片开独立个，路单没把握，不嘛中国呢，没配哪里路数吧嘞？其他个你也说呀，都那都单独西拉独立，巴拉的路数吧嘞？的确是那不得了，这对牛马心里嘞，一看牛大把地个，过看某个了苦路标吧嘞？
路啊，东要巴拉罗对下来个呀，咱们别不都不话说，没听过，那个东要巴拉嘞，多巴拉的，一天我一看那个从家里下巴来巴来嘞，跑那要不生意了哟。后头嘞，伢一辈来了，俺老娘对，你冯德忠，冯德忠也是俺阿嘞，你家王如何保险，母瑞阿嘞，俺老娘找的冯德忠也母阿嘞，就中央他我办了嘞，就中央嘞，一旦这边个，就直接都交嘞。
伢五秒内，我求也母好，对送也比人闹，冯德忠也是俺阿罗，让我使用我拨给你，是谁户的楼开的楼数吧嘞？听到话罗，都谁拿来干哈？他们没修看伢了吧？
别人话嘞，你今朝的。家我都听说我阿妈教的，家这听说我阿妈教的，但为的家没修看那样的，哎，你在哪里嘞？你在哪里嘞？是啊不？老板，你现在叫老板嘛？你留你要要来，要家我没修的都教的，留你要留你要要来，要的年年你要教的，其他人呢？啊，天气的你要讲的，你别个个人要水电来的，两位哦，你们老没有老，起码的起码老人那一叫老家嘛。家务路要来，我没修到嘞。
那边讲，平时就挑点工人做嘞，不，没修的时候啊，哦，哎，老板懂得着嘞。
业务提升呢，不得了，生产设施也配过，一看比年初多啊。咱那外那那十个月里嘛，配几个比，等哪段生产设施没的老多没了，他肯定脱保比嘛。业务没有呢，我求业务好，啊，苦劳老蒋看人家那批把嘞。一看比呢，业务没有呢，我求业务好，老蒋在天看业务呢，不得了。一看比呢，苏爷爷表演手工戏子个，今年十岁个妹妹，四位的妈妹心里头讲，都来跳单位戏子个表演嘞。那边，娘五秒呢，比都老早过出来的个嘞，十岁明年不就啥个妹妹，十岁六秒个娃娃先。
妹妹的人比不他七八嘞，可他妈罗，你今天哪能个爱学搞不呢？哪个以前的个真是比着嘛嘞？
ထောက်စချခုနှစ်မှာကျင်းပဖို့ဂရိပေးထားတဲ့ဒီရွေးကောက်ပွဲကိုစစ်တပ်ကနေခန့်ထားတဲ့ထိုင်းလွှတ်တော်ကအခုနောက်ဆုံးထပ်မံရွှေ့ပြောင်းလိုက်တဲ့အကြောင်းထိုင်းဆိုရပေါ်ကိုဝေဖန်မှုတွေထပ်မံထွက်ပေါ်လာပါတယ်။2020ခုနှစ်တုန်းကအာဏာသိမ်းပြီးတော့တက်လာခဲ့တဲ့ NCPO လို့ခေါ်တဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းဝန်ပြပြရေးကောင်စီကဒီထွေထွေရွေးကောက်ပွဲကိုရှင်းနေဖေဗရူလ Obama Lome Yuka Puerigo, a gulu now net Natalsako, Tashwe Lajao, Tai Dai Candine, NGO Ripin, Nangaja, Tandaman Dugaba, we went to Tin Lajabadi, China Nayi Jang Saudi and Yaji Yed, Tunta de Chris Begaga.
The number of times now they have delayed this.
You got well, Shila, Chi Yaka, Chigapi, Nikan and Nenigo to Kashwe, now Tonigo, Tashwe, Pio Lenigo, Tashwe Pilale, Dara Lononovi. လူရင်းနေလဲစက်ပြီးတိခန့်ရေးစက်ကကုန်နေကြပါပြီထိုင်းစာရေးဆရာပေကာကစက်ပြီးအခုလိုအစိုးရဘော်မကျင်တဲ့မှုတွေဖြစ်လာချိန်မှာပိုလူကြိုက်နေစီတဲ့အကြောင်းရင်းကတော့ပြည်တွင်းစီးပွားရေးကျလာတာကြောင့်လို့စက်ပြောခဲ့ပါတယ်အခုလိုစီးပွားကျချိန်မှာမကြခင်ကပဲထိုင်းထူးဝင်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းဘရာဗိုဝန်ဆောင်နေနဲ့ရိုလက်စ်တို့ပတ်ထဖီလ်ဘ်တို့လိုဒေါ်လာ အခုလိုရွေးကောက်ပွဲတွေထပ်ရွှေ့လိုက်တဲ့အပေါ်အတိုက်ခံပါတီတွေကစေုပ်စုအနေနဲ့အချိန်ဆွဲပြီးအာဏာဆက်ယူဖို့လုံးပန်းနေတာလို့ဝေဖန်နေပေမဲ့အစိုးရကတော့တရားဥပဒေပြည့်ရေးဘက်မှကြံ့ကြာမှုတွေကြုံနေရလို့ဆိုပါတယ်တကယ်တော့ထိုင်းနိုင်ငံမှာဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့သူညီမတို့ကိုဆင်းရဲသားလူများစုကသူတို့အတွက်ရည်တည်ပေးတယ်လို့ထောက်ခံမဲပေးခဲ့တာကြောင့်ဆေးရနာသိမ်း
Lagerava, Tanagama, Ajipare, Payene, Setatone, Winjitohau, Taxen, Tunima, Suyaru, Tita, Tujabi, Hubertibe, Taukane, Shani, Shawa, Sanapia, Wari, Chimala, and Napai, Natausali, Milama, Tain, Setagano, so Anna, Tangerava. Arido, the Pamaga, Tain, Suyago, Miaga, Sitia Lajima, not Pamagaro, Taxenlu, Suyamu, Tiampolavi, Tisanapia, Wari, Tian, Chimalaga, Matimini, Chilamago, Suy, Nijajima, Tayama Hone, Taikan, Democrat Party, Poin, Cressa Chona Wangaro, Ajin, Payene, Sitago, Taukan Get, Shawari Kurai, Aguro, Sitago, Sitia Lani, Bilo, Taupia Labare.
A lot of the yellow are unhappy also.
Shawari Le, Majinero, Alulesro, Jackson Sanjay, Nay Lusamu, Locara, Trap, Through the Gago Women and Abibi Kala Gayaluli,
Agulo, Tai Sitapo, Amya, Sipia Muri, Chima Labime, Lunga Utapo Musua Ubri Bawin.
เสียซวยရဲ့ဆက်လက်ဖိနှိပ်တဲ့ဥပဒေတွေရှိနေတာနဲ့ဆက်လက်ပုံမှုဖိနှိပ်လာမှုတွေကြောင့်အခုနောက်ထပ်ရွေးကောက်ပွဲရှေ့ဆိုင်မှုကနေထူးထူးခြားခြားပါမှဖြစ်လာမှာမဟုတ်ဘူးလို့ဥပ္ပံရချာဌာနတက္ကသိုလ်ကတတိဖို့ဖိုက်တီဝန်နစ်ကထောက်ပြလိုက်ပါတယ်။
I don't think it would have a strong impact because of the
ကူလိုကဒါရီကိုတုံးပြီးလူတွေကိုညင်အောင်နှိတ်ကိုထားရလေ။ဒါဖြင့်ထိုင်းစစ်ဆိုရအနေနဲ့ထက်စင်ရဲ့အခြေခံထောက်ခံမှုရတာတဲ့ကျေးလက်စင်ရတဲ့လူများစုကိုပြန်စည်းရုံးနိုင်ဖို့လူပိုင်းကြိုက်စီးပွားရေးမူဝါဒတွေဖြစ်လယ်သမားတွေစီကတိနဲ့စင်းတို့တုံးမြင့်ဝယ်ယူမှုတွေနဲ့အခြားကူညီမှုတွေလှုပ်လာခဲ့ပြီးဗိုလ်ချုပ်ကြီးပရာဝတ်ဝန်ကြီးချုပ်ဆက်ဖြစ်အောင်လုံးပန်းနေပုံရတယ်လို
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ခန်းတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီကနေ့ပဒူးနဲ့ညဘက်စီစဉ်တွေကိုဆက်ပြီးတော့တရားထုတ်လင်းပေးနေပါတယ်။အခုတခါမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအံတူမှုလှုပ်ရှားမှုကိုစိတ်စော်ပေးခဲ့သူကွယ်လွန်သွားတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုသဘောတရားဆောက်တွေကိုရေးသားခဲ့ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအန်တုမှုလှုပ်ရှားမှုကိုစိတ်စောခဲ့သူနိုင်ငံရေးသိပ္ပံပညာရှင်ဂျင်းချာဖာပြီးခဲ့တဲ့စနေနေ့တုန်းကအကွဲလွန်သွားပြီဖြစ်ပါလေ။မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအပြောင်းအလဲတွေမှာလည်းဂျင်းချာပြည့်နိုင်ငံရေးအတွေးခေါ်တွေကအများကြီးအကျိုးသက်ရောက်မှုရှိစေခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါလေ။ဒီအကြောင်းပြည်စုံကိုတော့ကုညာဝဲအောင်ကစူးစီးတင်ဆက်ထားပါရစေ
။မြန်မာနိုင်ငံရေးလှုပ်ရှားသူတွေကြားမှာအာဏာရှင်စနစ်မှဒီမိုကရေစီစနစ်သို့ဆိုတဲ့စာအုပ်နဲ့နိုင်ငံရေးအန်တုမှုလက်ဆွဲဆိုတဲ့ဒေါက်တာဂျင်းချာရဲ့အတွေးခေါ်နီးနာစာအုပ်တွေဟာ1990ခုနှစ်နောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့မြန်မာပြည်တွင်းမှာပါလူသိများလာခဲ့တာပါ။အခုတော့ဂျင်းရှက်ဟာအသက်90အရွယ်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့နေအိမ်မှာပြီးခဲ့တဲ့ဇန်နဝါရီကလူကြီးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။1988မှာအာနာသိမ်းပြီးတက်လာတဲ့စစ်အစိုးရကလည်းအစိုးရဆန့်ကျင်တဲ့လှုပ်ရှားမှုတွေနောက်ကွယ်မှာအမေရိကန်နိုင်ငံသား၄ဦးပါဝင်တဲ့အနေနဲ့ဂျင်းရှက်လည်းတယောက်အပါအဝင်ဖြစ်တယ်လို့1996ခုနှစ်သတင်းစာရှင်းလင်းပွဲတစ်ခုမှာဆွဆွဲပြောဆိုခဲ့ပြီးဂျင်းရှက်ရဲ့စာအုပ်လက်ဝဲထားရှိသူအတွေးခေါ်ဆောင်မတွေပြန်လည်ဖြန့်ဝေသူတွေကိုဖမ်းဆီးထောင်ချခဲ့တာပါ။မွန်ရမြို့ကဒေါက်တာခင်မာကြီးဟာဂျင်းရှက်ရဲ့စာအုပ်လက်ဝဲထားရှိမှုနဲ့တဆင့်ပြန့်ဝင်မှုတွေကြောင့်1996ခုဇွန်လမှာထောင်ဒဏ်9နှစ်ချမှတ်ခံရပြီး9နှစ်လုံးတိုက်ပိတ်ခံရသူဖြစ်ပါတယ
်။ဂျင်းရှက်ရဲ့စာအုပ်ကကျွန်တော်တို့အချမ်းမဖက်တဲ့လက်စင်နဲ့ဒီသူကိုစီယုံပြီးတော့ဆန့်ကျင်တဲ့နီးလမ်းမှာအဲ့တော့အနာရှင်ကတော့ဆန့်ကျင်တယ်ဆိုရင်တော့ဖမ်းပါပဲ။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အဖမ်းခံရတာပါ။ကျွန်တော်တို့နှစ်တက်တဲ့အတိုင်းကဏ္ဍလေးကိုဖြတ်ပြီးတော့ဒီသူလေးကိုကျွန်တော်တို့ဖြန့်နေလေ။
ဂျင်းရှက်ရဲ့စာအုပ်ကြောင့်စစ်အစိုးရကဖမ်းဆီးထောင်ချခဲ့သူဒါဇင်နဲ့ကြီးရှိပါတယ်။ဒေါက်တာဂျင်းရှက်ဟာထိုင်းမြန်မာနယ်စပ် KNU ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အခြေစိုက်တဲ့မန်နေပလော့စ်ခန်းကို1990ခုနှစ်ဝန်းကျင်လောက်ကရောက်လာခဲ့ပြီးအဲ့ဒီအချိန်ကအစဉ်ပြိုင်အမျိုးသားညွန်ပေါင်းအစိုးရ NCGUB နဲ့ဆက်သွယ်လာသူဖြစ်ပါတယ်။သူ့ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုအတွေးခေါ်တွေကိုလာရောက်ရှင်းပြခဲ့သူပါ။သူ့ရဲ့နိုင်ငံရေးအန်တုမှုလက်ဆွဲစာအုပ်ကိုဘာသာပြန်ပေးခဲ့တဲ့အဲ့ဒီအချိန်က EBSDF ကျောင်းသားတက်မတော်ရဲ့အထွေထွေအတွင်းမှုအဖြစ်တောင်းဝန်ယူခဲ့သူဦးအောင်သူငိမ့်ကပြန်ပြောပြပါတယ
် From dictatorship to democracy ပေါ့နော်အနာရှင်စနစ်မှဒီမိုကရေစီလို့ဆိုတာလေဆိုတော့အဲ့တော့အဲ့ဒီစာအုပ်ကိုဘာသာပြန်တာကျွန်တော်မဟုတ်ဘူးပြတခြားတယောက်အဲ့ဒါကခစ်ပြိုင်ရနေပြီးတော့ဒီစာအုပ်ကိုထုတ်တယ်ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့အဲ့တော့ကျွန်တော်တို့နဲ့နိုင်ငံရေးအန်တုမှုဘာညာဆိုပြီးတော့ကိစ္စတွေဆက်ဖြစ်တော့သူကလူတိုင်းလည်းဖတ်လို့ရအောင်အိတ်ဆောင်စာအုပ်သဘောမျိုးဆိုပြီးတော့the political defiance handbook ကတော့နိုင်ငံရေးအန်တုမှုလက်ဆွဲဆိုပြီးတော့ခပ်ပါးပါးလေးပါပဲပြန်တယ်။ဟိုပေါ့ရေးတယ်ပေါ့နော်။ဒီတော့အဲ့တော့ဘာသာပြန်ပေးရတာကျွန်တော်ပြန်ပေးရတယ်လား
။တကယ်တော့ဒေါက်တာဂျင်းဆက်ရဲ့အကြမ်းမဖက်နည်းနဲ့နိုင်ငံရေးအန်တုမှုဟာဒီကနေ့အချိန်ထိမြန်မာနိုင်ငံရေးမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ဒေါက်တာခင်မာကြီးကမှတ်ချက်ပေးပါတယ်
။ဘာလို့လို့ဆိုတော့ကျွန်တော်တို့လက်နက်ကိုင်လမ်းစဉ်နဲ့သွားမယ်ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပြစ်ဆိုင်ရလိမ့်မယ်။ဒီသူတွေကလည်းဒီငင်းချမ်းတဲ့လမ်းစဉ်ကိုချိန်တယ်အင်းငင်းချမ်းတဲ့လမ်းစဉ်ကိုကြိုက်တယ်ဆိုတာမြန်မာနိုင်ငံဒီသူတွေအားလုံးထဲမှာလည်းဖြန့်ဝေထားတယ်ဂျင်းရှက်ရဲ့အတွေးခေါ်တွေဝင်နေတာလည်းရှိတယ်တော်အောင်ဆန်းစုကြည်ရဲ့ကျမတို့ဒါ2015မှာ NLD ပါတီကတော်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ပြိုင်ပွဲဝင်လိုက်တဲ့အခါမှာစောင့်မုံမှုလည်းအများဆုံးရှိတယ
်ဂျင်းရှက်ကွယ်လွန်သွားပြီမဲ့သူ့အတွေးခေါ်တွေဆက်ရှိနေတော့မှာဖြစ်တယ်လို့ဦးအောင်သူငင်းကသုံးသပ်ပါတယ်ဒေါက်တာဂျင်းရှက်ဟာအိန္ဒိယကအကြမ်းဖက်လှုပ်ရှားမှုခေါင်းဆောင်မဟာတမဂန္ဒီကြီးရဲ့နီးနာကိုနှစ်သက်ဆွမ်းလန်းသူဖြစ်ပြီးဂျင်းရှက်ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုစာရန်းကိုဘာသာပေါင်း50နဲ့ဘာသာပြန်ထုတ်ဝေခဲ့ပါတယ်။သူအတွေးခေါ်တွေဟာအာနာရှင်ကြီးစိုးတဲ့အထူးသဖြင့်အရှေ့ဥရောပ၊အီရန်နဲ့မြန်မာနိုင်ငံတွေမှာရေးပန်းစားခဲ့ပါတယ်။မစ္စတာဂျင်းရှက်ကိုအမေရိကန်အိုဟိုင်ိုပြည်နယ်မှာ1928ဇန်နဝါရီလ27ရက်နေ့မှာမွေးဖွားခဲ့ပြီးအိုဟိုင်ိုပြည်နယ်တက္ကသိုလ်နဲ့လန်ဒန်အောက်စ်ဖို့တက္ကသိုလ်တွေမှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပညာသင်ကြားခဲ့သူပါ။မဆာချူးဆက်စ်ဒါမောက်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပါမောက်အခဖြင့်လှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။1980ခုနှစ်မှာအယ်ဘတ်အိုင်စတိုင်းအင်စတီကျူးဆိုတဲ့အကြမ်းဖက်လှုပ်ရှားမှုဆိုင်ရာသုတေသနအဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျင်းရှက်ကိုငင်းငင်းရေးနိုဘယ်ဆုပေးဖို့2012နဲ့2013တွေမှာအမည်စင်းတင်သွင်းခံရပြီး2012မှာနောက်ဆုံးစကားတင်အဆင့်ထိစဉ်းစားခံရသူဖြစ်ပါတယ်။သူဟာ2017မှာအယ်ဟီဘရီငင်းငင်းရေးဆုကိုရခဲ့သလို Right Livelihood Award တသက်တာဒီမိုကရေစီဆုကိုလည်းရရှိထားသူဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာဒီမိုကရေစီအလားအလာနဲ့ရခိုင်အရေးအပိုင်း1ခေါင်းစဉ်နဲ့
We had hoped though with the election in 2015, the election of the National League for Democracy under Aung San Suu Kyi
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ထမ်းဆောင်ခဲ့သူဒက်ရက်မစ်ချယ်ဆွေးနွေးချက်ကိုဥကြစံသားရဲ့မြန်မာရေးသုံးသပ်ချက်မှာပြည်စုံနားဆင်ကြမှာပါဒါပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားစားကဏ္ဍစာရီကိုလည်းနားဆင်ကြပါမယ်။ခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအရင်တင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့သွေးတိုးယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ကျဉ်နိုင်ဖို့အတွက်ယောဂါလက္ခဏာခံစားရတဲ့အထိမဆောက်ဝဲနဲ့သွေးပောင်ခြင်းကိုမကြာတိုင်းတာစစ်ဆေးပြီးတော့စနစ်တကျကုသတဲ့အကြောင်းဒေါက်တာတန့်စောကဆွေးနွေးတင်ဆက်ထားပါတယ်ရှင်။
သွေးပောင်ခြင်းမြင့်တက်နေပေမဲ့ခေါင်းမူးကောင်းကိုက်တဲ့လက္ခဏာတွေကိုမခံစားရတာကြောင့်သွေးတိုးနေတယ်ဆိုတာကိုလက်ခံတဲ့လူနာတွေလည်းရှိပါလေ။သွေးတိုးမတိုးကိုယောဂလက္ခဏာခံစားပြီးမှမဆုံးဖြတ်ပဲသွေးပောင်ခြင်းကိုစနစ်တကျတိုင်းတာပြီးမှဆုံးဖြတ်သင့်တယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။သွေးတိုးလို့ရှိရင်အုံတော့တဲ့ကိုသွေးရောက်တဲ့ပမာဏများတဲ့အခါမှာတချို့လူတွေမှာပေါ့နော်။ခေါင်းထဲမှာခေါင်းအုံတယ်ခေါင်းမူးတယ်စကြောထိုးတယ်မျက်ရိုးကိုက်တယ်ဆိုတဲ့လက္ခဏာလေးတွေကြားတတ်တယ်။ဒါပေမဲ့သွေးတိုးတဲ့လူတိုင်းမှာအဲဒီလက္ခဏာမပြအောင်။နောက်ဆရာတို့ဒီဟိုပါပေါ့ဘွဲ့လွန်သင်္တန်းတက်ဆင်ကာလမှာဆရာတို့ဒီသွေးတိုးယောဂတွေရှိတဲ့လူတွေကိုဆရာတို့တမရေးအဲသူနဲ့ဆိုင်တဲ့နော်ယာယောဂယာစင်မေးတယ်။ဒါကစက်သက်စစ်ဆေးမှုတွေလုပ်တဲ့အခါမှာဆရာသူတွေတနာမှာပါတဲ့သွေးတိုးလူနာရှင်တွေရဲ့တဝက်လောက်ကပဲခုနသွေးပေါင်ကျိန်တိုးတဲ့လက္ခဏာပြတယ်။ကြံတဲ့တဝက်လောက်မှာတော့သူတို့ဒီအကြောင်းမျိုးကြောင့်နော်သွေးပေါင်ကြီးစစ်စင်းနဲ့သွေးတိုးမှန်တည်တာဖြစ်တယ်။ဒါကြောင့်ဒီသွေးတိုးယောဂါကိုဆရာတို့ကလက္ခဏာနဲ့သတ်မှတ်တာမဟုတ်ဘဲနဲ့သွေးပေါင်ကြီးနဲ့ပဲသတ်မှတ်တာဖြစ်ပါတယ်ပေါ့နော်။အဲ့တော့တချို့တွေကတော့ဒီဇကြောထိုးခေါင်းမူးမှပဲသွေးတိုးတယ်ဆိုပြီးသွေးကြစီတောက်နေတဲ့လူတွေလည်းရှိတယ်။အဲဇကြောမထိုးခေါင်းမကိုက်ဘူးခေါင်းမမူးဆိုရင်မတောက်ဘူးပေါ့နော်။ဆိုတော့အဲ့ဒီယူဆတော့မှားယွင်းနေတယ်။ဒါဆိုတော့စပိုင်းမှာတချို့ဒီလက္ခဏာတွေရှိတဲ့လူတွေတောင်ကြာလာလို့ရှိရင်လက္ခဏာတွေမရှိတော့ဘူးပေါ့နော
်သွေးတိုးယောဂါဟာဖြစ်များလာတဲ့ယောဂါတစ်ခုဖြစ်ပါလေလူကြီးတွေပါတယ်မဟုတ်တော့ပဲလူလက်ပန်းအရွယ်တွေမှာပါတွေ့နေရတာကြောင့်ကျမကြီးနဲ့ညီညွတ်အောင်နေထိုင်ဆက်တော့ကြဖို့အတွက်ကြည်ကြဲပြတ်ပြတ်ပညာပေးဖို့လိုအပ်လာပါတယ်ကိုလက်လှရှာအကစားပြုလုပ်ပေးခြင်းဟာကိုလေးချင်းကိုရောက်ကြစေပြီးသွေးတိုးယောဂါအပါအဝင်မကူးဆက်နိုင်တဲ့ယောဂါတွေကိုကျွတ်တင်ကာကွယ်ရာရောက်တယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ
်ဘဝတက်တန်းတစ်လျှောက်လုံးမှာနော်ကျမကြီးနဲ့ညီညွတ်တဲ့လေးချင်းနော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးတိုးယောဂါအပြင်ကျန်တဲ့စီးကျူယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေတောင်အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့
သွေးပေါင်ကျသေးတွေတောင်းနေပေမဲ့သွေးပေါင်ကျိန်ပုံမှန်ပမာဏအထွေမရောက်ရှိတာဟာမှားရင်းနဲ့နေထိုင်ဆက်တောက်မှုပုံစံလေးကြောင့်ဖြစ်ပါလေအငယ်လွန်ခဲ့တဲ့အစားအစာတွေကိုရှော့စားပြီးမကောင်းတဲ့အစီအတော်တွေကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
အငယ်လွန်ခဲ့သောအစားအသောက်တွေပေါ့နော်ဒါကြောင့်ဆရာတို့ကအငယ်ဖြစ်စေနိုင်သောငပင်းငချောင်းငံပြာရေးစားလွန်ခဲ့သောเนาะအစားအသောက်များကိုရှော့စားဖို့ဆရာတို့ပြောပါတယ်လုံးဝရှောင်ကျဉ်မှလို့မပြောပါဘူးပေါ့เนาะတချို့တွေကတော့အကြောက်လွန်တဲ့သူတွေကလုံးအစားဓာတ်ကိုမစားတဲ့အခါမှာစားဓာတ်ကျဆင်းသောဟိုက်ပိုနက်ထရီးမားဆိုတဲ့ယောဂရင်းနဲ့ပြဿနာတွေနောက်ဆက်တွဲတွေ့ရတာဖြစ်ပါတယ်အဲ့တော့လူတယောက်ကနေ့စဉ်စားလိုအပ်ချက်ဆိုတာရှိပါတယ်ဒါကြောင့်နေ့စဉ်စားလိုအပ်ချက်ကိုတော့သွေးလိုရှိရှိမရှိရှိဒါသုံးဆွဲပေးဖို့လိုအပ်တယ်ပေါ့เนาะဆိုတော့အစားတောက်နဲ့ပတ်သက်ရင်အငံကိုလျှော့စားတဲ့နီးတူသွေးကြောတွေကိုကျင်းပြောင်းစေနိုင်တဲ့အစီမကောင်းတဲ့အစီသူသဖြင့်ဒါတွေကိုအစီတွေကိုဆရာတို့လျှော့စားဖို့အကြံပြုပါတယ်ခန္ဓာကိုယ်ထဲမှာအချိုဓာတ်ထိန်းသိမ်းမှုအားနည်းနေတဲ့လက္ခဏာတွေရှိရင်ဆရာတို့ကအချိုကိုလည်းလျှော့စားဖို့အတွက်အကြံပြုပါတယ်ပေါ့နော်အဲ့တော့သူနဲ့တင်းတဲ့တင်းတော်တဲ့အစားတောက်တွေကတော့
ဒီရွက်အဒီနံငါပေါ့နော်အဲ့တော့ဒါကတော့ပြည်သူမျိုးစုကျမ်းမာလူတူတိုင်းစားတဲ့စားတော့လည်းဖြစ်ပါတယ်သူတို့ရောကရှိတဲ့လူတယောက်အနေနဲ့လည်းတိုက်ပြအောင်ဆိုလို့ရှင်တော့ဒီရွက်အဒီနံငါကိုတာမန်ထက်ပို့ပြီးစားသုံးတယ်ပါတယ်တိမောင်ကြီးကိုမကြခဏတိုင်းနာစစ်ဆေးခြင်းမပြုလုပ်ဖဲလှစ်လှစ်ရှူထားခဲ့မယ်ဆိုရင်အချိန်ကြာလာတဲ့အခါမှာပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရနိ
Pire Kajaro, di Tui Amyare Kama, Kanagua, Ona Tegu, Tui, Pi Amyanyan, Ona Tika Jessina, Nodu, Tulu Jorio, Jim Yangzi Biro, Pressure Outaini Bid. Ire Kama Bapilazo, Jalare Kama, di Ona Guduare, Tui Jori, Jena. No Jena, Ani, Jam Yu Mujang, not the silly double webship, Tui Ma. အချို့တဲ့များလိုပဲဖြစ်ဖြစ်အစီတဲ့များလိုပဲဖြစ်ဖြစ်ဥနောက်တွင်သွေးကြောတွေကျင်းမြောင်းပိတ်ဆို့သွားလို့ရှိရင်ဆရာတို့ကလေဖြတ်တာခံစားနိုင်တယ်အဲ့လိုပဲဆရာတို့ကြောက်ကတ်တွေကိုသွားတဲ့သွေးကြောလေးတွေကျင်းမြောင်းရင်ကြောက်ကအာနဲ့ထိခိုက်ပြီးတော့เนาะကြောက်ကထိခိုက်တဲ့လက္ခဏာတွေပေါ်လာတယ်ဒီတဲ့ပူဆိုရင်ကြောက်ကဆေးရမယ်เนาะနောက်တစ်ခါမျိုးလုံးထဲမှာသွားတဲ့သွေးလိုကြောလေးတွေเนา
ဒီမိုကရေစီကိုတနည်းကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။ဒီဝေးမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုတနည်းကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။ထိပောင်းရဲ့ကိုမကြာခဏတိုင်းတာစစ်ဆေးရင်စနစ်တကျကုသတင်းတဲ့အကြောင်းတနည်းပြပလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဇော်ပါ။
ဗီဒီယိုရောက်ကကြောင်းတို့တော်တာတန်းစော်ဆွေးတင်ဆက်ထားတာဖြစ်ပါလေ။ဗီဒီယိုကနေခုလိုထုတ်လွှင့်နေတဲ့ဗီဒီယိုစီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA Internet Seminar ဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖန်ယူနိုင်စေနိုင်ပါလေ။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်စေနိုင်ပါလေရှင်။
စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တိတိမှာလူမျိုးမျိုးတို့ရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
တင်ဆက်ပေးနေပါတယ်။ခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်ရဲ့မြန်မာရေးသုံးသက်ချက်စီစဉ်မှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Darren Mitchell နဲ့ New York မြို့ Carnegie Center က Devin Stewart တို့ Bill Richardson ပြဿနာမတိုင်ခင်ပြုလုပ်ထားတဲ့အမေးဖြေပထမပိုင်းကိုတင်ဆက်ပေးသွားမှာပါ။ ဦးကျော်စံသားကဘာသာပြန်ဆိုပြီးတော့ဦးစံမိုးဝင်းနဲ့တူတင်ဆက်ထားပါတယ်။2015ရွေးကောက်ပွဲနဲ့တက်လာတဲ့ NLG အစိုးရလက်ခံရရှိခဲ့တဲ့အခြေအနေတွေကိုဒက်မစ်ချာကအခုလိုစပြီးတော့ရှင်းပြထားပါတယ်။
We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi, that that could signify a turn.
2015 ခုနှစ်မှာ ဒေါ် အောင် ဆန်း စု ကြီး ရဲ့ NLD ပါတီ ရွေးကောက်ခံရတော့အရေးပါတဲ့အပြောင်းအလဲတစ်ခုပဲလို့မျှော်လင့်ကြပါတယ်။ ဒါပေမဲ့ဒါဟာတန်းပီတစ်ခုလုံးအတွက်ဥဆောင်မှုကိုရွေးချယ်တာမဟုတ်ဘူး။စစ်တပ်မှာလုတ်ပိုင်ခွင့်နေအာဏာတွေရှိနေတာပါ။ဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အတွင်ကူးပြောင်းမှုမဟုတ်ခဲ့ပါဘူး။အတိတ်ကကြံခဲ့တဲ့စီးပွားရေး၊ငြိမ်းချမ်းရေး၊ပညာရေးစသဖြင့်ပြဿနာတွေကအများကြီးပါ။အဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်။နှစ်ပေါင်း 80ပြည့်ရွေးစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးလေးဖြစ်ဖို့လိုအပ်ပါတယ်။ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါ။
ဒါတွေဟာအရေးကြီးတဲ့အခက်အခဲတွေဖြစ်နေမယ်ဆိုတာသိတာပါတယ်။အခုလောလောဆယ်ပိုအရေးကြီးတာကရိုဟင်ဂျာတွေကိုပြန်ပို့ရေးဖြစ်ပါတယ်။ဒီပြဿနာကိုမြန်မာအစိုးရကမှန်မှန်ကန်ကန်ကင်တွယ်နေလို့ထင်ပါလားခင်ဗျာ?
ပြန်လည်နေရာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒလျောက်ဖြစ်ရမယ်ဆိုတဲ့စံတမ်းမှတ်ချက်တွေရှိပါတယ်။တခုတည်ကြတာကတော့ ရိုဟင်ဂျာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်။ဒီလူတွေကိုပြန်လည်လက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီးပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်။ဒါပေမဲ့ဖြစ်စဉ်ကတိတ်ပြီးတော့အရေးကြီးပါတယ်။ဒီလူတွေကကြောက်ရွံ့ထိတ်လန့်နေတဲ့အခြေအနေတွေကြော
It's hard to be precise because we can't get access, and that's one of the issues.
အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရူကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်တဘောကဒီလိုပါဟိုးစော်ပိုင်းကရိုဟင်ညာဆိုတဲ့နာမည်နဲ့နေကြောင်းစောင့်စခန်းနေစတိုက်တဲ့အတွက်စစ်တပ်ကလက်တုံ့ပြန်တဲ့တဘောပါတိုက်ခိုက်တဲ့သူတွေကိုလိုက်ရှင်းပို့ပို့ပြီးတော့ပြင်းထန်လာတဲ့တဘောပါဖြစ်ခ
တို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုံတိတ်ခါရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ်
။ခင်ဗျာရခိုင်ကိုရပူပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျာစိတ်ဆင်းရဲတဲ့ဒေသလို့ကြားရပါတယ်။လူတွေဟာဘယ်လိုအခြေအနေမျိုးကြောင့်ထွက်ပြေးလာရလဲဆိုတော့ကြားချင်ပါတယ
်။ Yes, many times. Well, the different parts of life there.
အကြီးမောင်းများစွာရပူပါတယ်။အဲ့ဒီမှာကဘဝမျိုးစုံမှာပဲလေသမားတွေရှိသလိုငါးဖန်းတွေတွေရှိကြပါတယ်။အင်မတန်လှပတဲ့နေရာပါ။ဘင်္ဂလားပင်လယ်အော်ကမ်းရိုးတန်းတစ်လျှောက်ပါပဲ။ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာမဲ့အလားအလာတိတ်ပြီးတော့ကောင်းပါတယ်စိုက်ခင်းတွေကလည်းတမျောတခေါ်ပါပဲရခိုင်နဲ့ရိုဟင်ဂျာတီချာကျေးရွာတွေရှိတယ်လို့အပြန်အလှန်ကူလူဆက်ဆံနေကြတာပါရင်းနှီးငင်းငင်းချမ်းချမ်းနေထိုင်ခဲ့ကြတာပါရိုဟင်ဂျာတွေကများသောအားဖြင့်လေယာဉ်လုပ်ငန်းနဲ့ဈေးတဲ့အဖြစ်လုပ်ကင်ကြပါတယ်ဆိုတော့စီးပွားရေးအရရခိုင်နေနဲ့ရောထွေးပေါင်းစပ်နေတာပါဒီလိုအခြေအနေတွေဟာအကျန်းဖက်မှုတွေကြောင့်ပြိုပြက်သွားခဲ့ရပါတယ်ရခိုင်များပြားကလည်းရိုဟင်ဂျာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြရပါတယ်
ဆိုတော့အကျံဖတ်မှုဖြစ်ရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောမလဲခင်ဗျာ။သမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်စဖြစ်ရပါလဲ
။ It's very deeply ingrained. It's very tough to I mean each side has its narrative about why.
ဒီလိုနေဆိုင်ပါလေ။နှစ်ဖက်စလုံးမှာကျံတစ်ဖက်ကိုအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါတယ်။ရခိုင်နေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါတယ်။သူတို့ဟာလူများစုဗမာတွေကိုမကျေနပ်ကြပါဘူး။တခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲ။ကိုယ်ပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်ရရှိရတဲ့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်။ဆိုတော့ရခိုင်တွေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်။ရိုဟင်ဂျာတွေကိုအတင်းလက်ခံခိုင်းတယ်။ရိုဟင်ဂျာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရင်မရှိပါဘူး။ဒီလိုနဲ့ရခိုင်တွေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်။ဒါကြောင့်သူတို့ဟာဗမာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ဂျာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ဂျာတွေကိုပဲဂရုစိုက်ရမလားဆိုပြီးတော့ပြပနိုင်ငံအဖွဲ့အစည်းတွေကိုလည်းမကျေနပ်ကြပါဘူး။တစ်ချိန်တည်းမှာပဲရခိုင်တွေဟာလည်းတစ်မျိုးလုံးဒုက္ခရောက်နေကြပါတယ်။ရိုဟင်ဂျာတွေကြတော့ရခိုင်တွေကသူတို့ကိုဒုတိယဒဏ်စာလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူးရခိုင်တွေကတော့အဲ့ဒီလိုယူဆထားကြပါတယ်ဆိုတော့ဒါဟာတိတ်ကိုနှစ်ဆိုင်နဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်ကြံတစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်ဘာသာရေးရလဲမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတတိချာချာနေတော့ဒေသတွေမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကျံဖက်သမားတွေဖြစ်လာနိုင်တယ်လို့တွက်ကြပါတယ်။ဒီအချိန်မှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ့်ရမှာဖြစ်တယ်လို့ယူဆကြပါတယ်။ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ်
။ဆိုတော့ဒီမိုကရေစီအစဉ်ကူးပြောင်းရေးတစ်ဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရဘက်တစ်ဖြည်းဖြည်းလွတ်ကျွတ်လာပြီးဆိုရင်ဒီပြဿနာမှင်းမိန်သွားမယ်လို့ထင်ပါလားခင်ဗျာ
။ It's interesting you asked that. I think it strangely is an irony there.
ခင်ဗျားဒီမိကုတ်မေးတာဝမ်းသာပါတယ်ထူးဆန်းအဟောစရာကောင်းတာကတော့ဒီအချိန်မှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီကြောင့်အချိန်ကြီးဆိုးတာတော့လုံးဝမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ဂျာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူးဒါကိုသွားလို့ရင်နိုင်ငံရေးရတေချောင်းကြံစီတာပဲဖြစ်ပါတယ်တချို့ကဒါကိုတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားကြတာပါဆိုတော့ရွေးကောက်ပွဲနီးလာလေအစိုးရအနေနဲ့ပြဿနာကိုကင်တွယ်ရခက်လီလီဖြစ်တာပါပဲသူတို့ကထိထိရောက်ရောက်ကင်တွယ်ခြင်းတည်တံအောင်ပေါ့ဗျာမြန်မာလူထု60ရာခိုင်နှုန်းကရူဟင်ညာတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါတခါစစ်တပ်ကလည်းအာဏာကြီးနေတော့တမ်းပြည်ကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါတယ်လူထုကလည်းထောက်ခံမှာပါရူဟင်ညာရေးနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူထုရဲ့ထောက်ခံမှုကိုမကြုံစဘူးကြီးကြီးမားမားရရှိနေတာပါဒေါံဆန်းစုကြည်အနေနဲ့ဒီအခြေအနေကိုမေ့ပျောက်ထားလို့မဖြစ်နိုင်ပါဘူး။ဒါဟာဗုဒ္ဓဘာသာတန်ပြည်ရဲ့ဂုံတိတ်ခါလုံညုံရေးကိုကာကွယ်တဲ့ကိစ္စပါ။သူဟာတန်ပြည်ကိုအကျင့်တိတ်ခါအရခေါင်းဆောင်နေရသူဟာလူခွင့်ရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူး။ဒါပေမဲ့အခြေအနေဘလောက်ကျုပ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်။စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့
ကျေကျေပြတ်ပြတ်ဖြေရှားဖို့ကတိတ်ပြီးတော့ခက်ခဲပါတယ်ဟုတ်ကဲ့တကယ်တော့ကမ္ဘာထွန်းမှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစာဝန်တွေရဲ့ကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီဆိုတာကအခုခါမှာနိုင်ငံပြည်စည်းတစ်ခုလို့ဖြစ်လာနေတာပါကမ္ဘာပေါ်မှာဆိုတော့မြန်မာနိုင်ငံသားအများစုကတော့ဒီမိုကရေစီကိုလူကျင်ရတဲ့ထင်ပါသား
Yes, I think they do. I think they absolutely do. They expect, I think that we've seen this in other places. ဟုတ်ကဲ့သူတို့လူကျင်ရတယ်လို့ထင်ပါတယ်လုံးဝသိကြပါတယ်လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့နိုင်ငံအများအပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာသိပြီးတော့မြန်မာလို့နဲ့လို့ထင်ပါတယ်ဒီမိုကရေစီရရင်ပဲအမေရိကန်လိုဂျပန်လိုအာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ် ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်။တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေကနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်။အလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်။သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူး။ကျွန်တော်တို့က
No,
not just him. It's but he represents certainly that.
Mahobau, Tu Diote Mobau, Tuga Adi Dora Shiduri, Kozabu, Sudagaro, Mamare, Luriga, Di Rohingya Suduriha, Uberime, Ko in Aduri, Musliniha, and Yetia Pisire, Satafin, Pioso, Nijaraba, the Niafin, Pioa, Racism, Lumio, Quejai, Wara, Pipare, Dane, Lumu, Posilema, Tuyabare. လူတိုင်းမှာလေဒီလိုပဲရှိတတ်တာပါပဲဒါကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလို့ဒီကိစ္စကိုလုံးဝပြစ်ပယ်ထားခဲ့တာပါအခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီခင်ဗျားနဲ့ကော့ကမ်ဘယ်တို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒချမှတ်တဲ့နေရာမှာအကောင့်
And
those questions do come up all the time. And sure. Certainly I and even folks from my embassy and people I work
with. ဒီမေကွန်ဟာတစ်ချိန်လုံးအမေခံခဲ့ရတဲ့မေကွန်မှာကျွန်တော်နဲ့လုပ်ဖို့ကံပက်တွေကြားမကြာခဏပြောပြပါတယ်ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာဒေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစောင့်တုပ်ရေးဖို့လုပ်နေပါတယ်ဂျော့ဂျ်အိုဝေးရဲ့ဘာမစ်ဒေးလို့ပေါ့ဗျာအားလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူးကျွန် ီရိုဟင်ညာအရေးဟာအမဲဆက်တစ်စက်ဖြစ်ခဲ့တယ်လို့အမြဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလှုပ်ဆောင်ချက်တွေတိတ်လက်တွေ့ကြတယ်လို့ထင်ပါတယ်ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ဖာသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီတာပါတီးတွက်ကျွန်တော်တိတ်ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်ဟာနေပြည်တော်နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်ကျွန်တော်သူတို့ကိုတတိပေးခဲ့ပါတယ်အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူးမင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်တကယ်လဲသူတို့တို့အကျိုးမရှိပါဘူးအခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူးမြန်မာပြည်သူတွေမနိုင်ပါဘူးအရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူးမြန်မာနိုင်ငံဟာအထီးကျန်ပြစ်ပယ်ခံရတယ်သူတို့ရဲ့ဂုံတရင်ရိုက်ချိုးခံလိုက်ရတယ်ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးနေတယောက်စီကပဲလာတော့တယ်တယောက်ကိုကြိုက်မကြိုက်တော့ကျွန်တော်မသေးကြပါဘူးရခိုင်နေရာလဲလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ်
ကျူတော်စံတဲ့မြန်မာပြည်သုံးသက်ချက်ကိုနာဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်ညာရှင်ခုတစ်ခါမှတော့ဒီတစ်ပတ်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဖားရဲဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပ
ါ။ဒေါက်တာရှင်ညာရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေဒီပါအထိစတင်သွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကကောက်ယူတဲ့လူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဒါကြောင့်များပါလေယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932
3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
င်စီစဉ်တိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်လာချဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလူတိုင်းစီစဉ်တွေကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကုရနိုင်တက်ဆက်ထားတာကိုနားဆင်ပါရှင်။
ပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australian Open Tennis ပြိုင်ပွဲမှာတော့ Roger Federer က Grand Slam ဆန်ကြီးထပ်တင်ခဲ့သလိုအမျိုးသမီးဘက်မှာလည်း Caroline Wozniacki ကပထမဆုံးအကြိမ်ပိုးဆွဲခဲ့ပါတယ်။အရှအသက်23နှစ်အောင်ဘောလုံးပွဲမှာတော့ Uzbekistan အသင်းက Vietnam ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Manchester United အသင်းနဲ့နီးပြဂျိုဇေ မိုရီညိုတို့စာချုပ်တက်တန်းတွေထပ်တိုးလိုက်ကြပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားပါပြီ။မြို့သားဘက်မှာတော့ပြိုင်ပွဲမတိုင်ခင်ကလေးကဘိုးဆွဲမယ်ဆိုပြီးရေပန်းစားနေတဲ့ဆွစ်ဇာလန်နိုင်ငံက Roger Federer ကပဲရေပန်းစားနေတဲ့အတိုင်းဘိုးဆွဲပြီးတော့စံချိန်သစ်ထပ်တင်လိုက်ပါတယ်။မြို့သားတူချင်း Final ကို Federer နဲ့ Croatia က 7-6 တို့ဘိုးလူခဲ့ကြတာဖြစ်ပြီးတယောက်တစ်ပွဲစီနဲ့သူတို့ပြန်ကိုယ်တိုင်အနိုင်ရပြီးတော့၅ပွဲအပြည့်ကစားခဲ့ကြတာပါ။နောက်ဆုံး၅ပွဲမြောက်မှာတော့ Federer က 7-6 ကို 6-1 နဲ့အနိုင်ရပြီးတော့နောက်ဆုံးမှာ 6-6 6-3 3-6 6-1 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်။ Federer အတွက်တော့ဒါဟာ Australian Open ကို6ကြိမ်မြောက်အနိုင်ရတာဖြစ်သလို Grand Slam Super Blah ကိုလည်းအကြိမ်20မြောက်အနိုင်ရလိုက်တာဖြစ်ပါတယ်။ Grand Slam Super Blah ကိုအကြိမ်20အနိုင်ရလိုက်တာနဲ့ပတ်သက်ပြီး Federer ပြောတာကတော့
I've won 3 slams now in 12 months. I can't believe it myself.
တနည်းကင် Grand Slam ဆုသုံးခုကိုကျွန်တော်နိုင်ရခဲ့ပြီးတော့ကျွန်တော်အနေနဲ့ဒါကိုမယုံနိုင်တော့အောင်ပါပဲ။ကျွန်တော်အနေနဲ့ပွဲစဉ်တွေအတွက်ကျွန်တော်ရဲ့အချိန်စရာတွေကိုသေချာဆက်ပြင်ဆင်ရမှာဖြစ်တယ်လို့အနိုင်ရလို့ရတဲ့စိတ်ဓာတ်ကိုဆက်မွေးသွားအောင်ပါ။ဒါဆိုရင်ရလကောင်းတွေကောင်းလာနိုင်ပါတယ်။အသက်ကတိတ်အေးကြီးတယ်လို့ကျွန်တော်မထင်ပါဘူး။ဒါတွေကကိန်းကနန်းတွေပါ။ဒါပေမဲ့ကျွန်တော်အနေနဲ့အစီအစဉ်တွေကိုသေချာသတိထားပြီးတော့ရေးဆွဲဖို့လိုပြီးတော့ကျွန်တော်ရဲ့ရည်မှန်ချက်တွေကဘာဦးစားပေးဖို့လိုရမှာလဲကဘာဆိုတာတွေကိုသေချာဆုံးဖြတ်မှာပါအဲ့ဒါကပဲကျွန်တော်ဘလောက်အောင်မြင်လဲဆိုတာကိုအဆုံးဖြတ်ပြီးသွားမှာပ
ါတင်းနစ်သမိုင်းတစ်လျှောက်မှာ Grand Slam Super Blah တွေကိုအကြိမ်20နဲ့အထက်နိုင်ရဘူးတာဟာ Federer နဲ့ပါဆိုရင်၄ယောက်သာရှိပြီးတော့ Federer ကတော့မြို့သားတွေထဲမှာပထမဆုံးတယောက်ဖြစ်ပါတယ်မြို့သမီးတွေထဲမှာတော့ Margaret Court က24ကြိမ် Serena Williams က23ကြိမ် Steffi Graf က22ကြိမ်စီနိုင်ထားတာဖြစ်ပါတယ်အမျိုးသမီးတူးချင်းဖိုင်နယ်ကိုတော့စနေနေ့မှာကစားခဲ့ကြပြီးတော့ရူမေးနီးယားနိုင်ငံကအဆင့်1ဆီမိုနာဟာလပ်နဲ့ဒိန်းမတ်နိုင်ငံကကယ်ရိုလိုင်းဝော့စနီယက်ကီတို့ဘောလုခဲ့ကြတာပါပထမပွဲကိုဝော့စနီယက်ကီက6-6နဲ့နိုင်ပြီးတော့ဒုတိယပွဲကိုတော့ဟာလပ်က6-3နဲ့ပြန်နိုင်ပါတယ်နောက်ဆုံးတတိယပွဲမှာတော့အပြန်အလှန်အကြိမ်နဲ့ကစားပြီးတော့နောက်ဆုံးမှာဝော့စနီယက်ကီက6-4နဲ့အနိုင်ရပြီး Australian Open Champion ဖြစ်သွားခဲ့ပါတယ်ဒါဟာသူမတို့တော့ Grand Slam Super Blah ကိုပထမဆုံးအကြိမ်နိုင်တာလည်းဖြစ်ပါတယ်ဘော့စနီးယားကဂရန်ဒ်စလမ်ဆူပလာကိုပထမဆုံးအကြိမ်နိုင်လိုက်တာဟာသူ့အတွက်အိမ်မက်တီအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါရယ
် You know being here tonight as a Grand Slam champion a Shawn Open champion it's very special Daphne here is going home with me tonight
ခုလိုဒီညမှာ Grand Slam Open champion တယောက် Australia Open champion တယောက်ဖြစ်လာရတာဟာအရန်ကိုထူးကြပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်ကျွန်မအရန်ဝမ်းသာမိပါတယ်ဒီတက်ကိုအခုလိုမျိုးစလိုက်နိုင်တာဟာလည်းအရန်ကောင်းပါတယ်ဒီအချိန်ကကျမအတွက်တော့တိတ်ကိုထူးခြားတဲ့အချိန်ဖြစ်ပါတယ
်ဩစရကီဟာဒီပွဲနိုင်လိုက်တဲ့အတွက် Grand Slam Super Blah ကိုပထမဆုံးအချိန်ရလိုက်တာဖြစ်သလိုကမ္ဘာအဆင့်တက်လည်းဖြစ်သွားပါတယ်အချိန်တုန်းကတော့သူမဟာကမ္ဘာအဆင့်တက်ကစားသမားအဖြစ်နဲ့အချိန်တော်ကြာရပ်တည်နိုင်ခဲ့ပေမဲ့လည်း Grand Slam Super Blah တွေကိုတော့စုခုနိုင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာကျမကလည်း2018ခုနှစ်အသက်23နှစ်အောင်အာရှဖလာလူငယ်ဘောလုံးပြိုင်ပွဲမှာတော့ Uzbekistan အသင်းကပိုဆွဲသွားပါတယ်။နောက်ဆုံးဖိုင်နယ်ကိုပြီးခဲ့တဲ့စနေနေ့ကနေ့နေအများပြားကျနေတဲ့ဂျာကပဲကစားခဲ့ကြတာမှာ Uzbekistan က Vietnam ကိုအချိန်ပိုနောက်ဆုံးမိနစ်မှာတွင်းတဲ့ဂိုးနဲ့
နောက်ဆုံးမှာနဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဝက်ဆာဘီရှင်းမင်းမှာဥဇ်ဘက်အသင်းကအာစမတ်တော့ကအဖွင့်ကိုတွင်းခဲ့ပါတယ်ဒါကိုဗီယက်နမ်ကငူယင်ကန်ဟိုင်းက41မိနစ်မှာပြန်ပြီးတော့ခြေပါကိုတွင်းပါတယ်ဒါကြောင့်တစ်ဖက်တကိုးစီဖြစ်ပြီးနောက်ထပ်လည်းဂိုးတွေထပ်မသွင်းနိုင်တာကြောင့်အချိန်ပိုကစားကြတာမှာအချိန်ပိုနောက်ဆုံးမိနစ်မှာတော့ဥဇ်ဘက်ကစ္စတန်အသင်းကအွန်ဒရီဆီရော့ဖ်ကတောင်းငံဘောကနေတစ်စင်ပိတ်သွင်းပြီးဥဇ်ဘက်ကစ္စတန်အသင်းကနဂိုးတကိုးနဲ့နိုင်ပြီးတော့အာရှယူ23ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးသတင်းတွေကိုအလဲပေးရရင်တော့အင်္ဂလန်က FA ဖလားသဒုထအဆင့်ပွဲစဉ်တွေမှာမန်ယူကယူဗယ်ကို၄ဂိုးကိုမရှိလက်စတာကပီတာဘော့ကို၅ဂိုးတကိုးချယ်ဆီကနျူကာဆယ်ကို၃ဂိုးကိုမရှိနဲ့နိုင်ပြီးလီဗာပူးကတော့အင်္ဂလန်မှာဝက်စ်ဘရမ်ကို၃ဂိုး၂ဂိုးနဲ့ရှုံးနိုင်သွားခဲ့ပါတယ်ခင်ဗျာအင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းမှာတော့ Manchester United အသင်းကနီးပြမိုရီညိုနဲ့စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ Man U နဲ့ Mourinho တို့တနစ်စာချုပ်သက်တမ်းထပ်တိုးလိုက်တာကြောင့် Mourinho ဟာ Man U အသင်းမှာ2020ဘောလုံးရာသီအကုန်အထိရှိသွားမှာဖြစ်ပါတယ်။ငကူကတော့ Mourinho နဲ့ Man U တို့2019အထိပဲစာချုပ်ချုပ်ထားတာပါ။ Mourinho ကလည်းသူ့အနေနဲ့အသင်းနဲ့အခုလိုထပ်ပြီးစာချုပ်ချုပ်နိုင်တဲ့အတွက်ဝမ်းသာကြောင်း Man U နီးပြဖြစ်ရတာသူ့အနေနဲ့တကယ်ပဲဂုဏ်ယူကြောင်းအသင်းကသူ့ကိုနှီးပြဖြစ်နေဆက်ပြီးဥဆောင်ဖို့ယုံကြည်မှုပေးခဲ့တဲ့အတွက်လဲသူ့အနေနဲ့ဂျင်းနဲ့ဒဲလို့မော်ရီညိုကပြောပါတယ်။ဘောလုံးသမားအပြောင်းရွှေ့သတင်းတွေဘက်မှာတော့တစ်ချိန်ကမယူနဲ့အောင်ဆုံးတိုက်စစ်မှုဖြစ်ခဲ့တဲ့ဟော်လန်လက်ရွေးစင်ဟောင်ရောဘင်ဇန်ပါစီဟာသူ့ရဲ့အသင်းဟောင်းပြတဲ့ဖီယနိုကလပ်အသင်းကိုပြောင်းရွှေ့သွားခဲ့ပြီဖြစ်ပါတယ်။ဟော်လန်အသင်းအတွက်ဂိုးအများဆုံးသွင်းပေးခဲ့တဲ့ဗန်ပါစီဟာပြီးပါမှ14နှစ်ကြာကစားပြီးတဲ့နောက်သူ့ရဲ့မိခင်ကလပ်အသင်းကိုပြန်ပြီးတော့ပြောင်းရွှေ့သွားတာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဘောလုံးပွဲမှာ VAR လို့ခေါ်တဲ့ဗီဒီယိုနည်းပညာအကူအညီတွေကိုပထမဆုံးအချိန်ဖြစ်တဲ့အသုံးပြုသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်ဘောလုံးပွဲရဲ့ရေးကြီးတဲ့ဆုံးဖြတ်ချက်တွေမှာအငင်းပွားစရာတွေဖြစ်နေရင်ဒိုင်လူကြီးအနေနဲ့ဗီဒီယိုရုပ်သံကနေတစ်ဆင့်ပြန်ကြည့်ပြီးတော့ဆုံးဖြတ်ဖို့အတွက် FIFA တာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်အတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုယ်နဲ့ဆက်ထားတဲ့အပတ်စဉ်အားစားခဏကိုနားဆင်ကြည့်ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်တဲ့ဗုဒ္ဓနေ့ညပိုင်းစီးရီးတွေကိုတည်ရဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လည်းဥက္ကဋ္ဌညပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးအကြိမ်နိုင်ငံတော်ခြေပြမင်ငုံစကားပြောကြားရမှာညီညွတ်ဖို့တိုက်တွန်းသွားတယ်လို့နိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရရောင်းလဲပြောကြားသွားပါတယ်။မင်းနစ်ရှိဆက်ချမင်ငုံမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ပြုရင်ပြောင်းလဲရေးခြေကန်ဆောင်နဲ့တူတက်အောင်ဆောင်ရေးဆိုဖြစ်ချက်တွေကိုဥပဒေပြုမှတ်တွေတည်ပြုပေးဖို့လဲတိုက်တွန်းခဲ့ပါတယ်။နိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာညကရီးယားသဘောတူညီချက်မှာခြေကန်ချက်ချက်အားနည်းချက်တွေကိုဖြည့်ဆည်းဖို့မြောက်ကိုရီးယားရေးမှာအမေရိကန်ရဲ့ရည်ရည်ချက်ကိုပြပြတ်သားသားပြတ်သားဖို့လဲပြောဆိုခဲ့တာပါ။လူမှုကြီးကြပ်ရေးစနစ်မှာလူထုချင်းအရေးချင်းပေါ်မူတည်ပြီးလက်ခံမှုရည်ရွယ်တဲ့ပြုရင်ပြောင်းလဲအစီအစဉ်နဲ့ပတ်သက်လို့ပြောဆိုရမှာတော့ဒီမိုကရက်တီရဲ့ရှုတ်ချသီယောဇာနေလဲထွက်ပေါ်ခဲ့ပါတယ်။ရုရှားဆွေရဲ့အတွင်းလူတွေနဲ့ဂရိကျသတိတွေရဲ့ချမ်းသာကြွယ်ဝမှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်တော်ရဲ့တည်ပြုခြင်းနဲ့အသေးစိတ်ပြုစုထုတ်ပြန်ခဲ့ရတဲ့အမေရိကန်ပြည်သူကအရေးယူထပ်ခတ်ဖို့မလုပ်သေးတဲ့အပေါ်ကောက်ွယ်ပြောဆိုနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်မှာချမ်းသာလာတဲ့သူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအချက်အလက်တွေကိုဖော်ပြရင်လည်းအရေးယူရမျိုးမရှိတဲ့အတွက်အမေရိကန်ဆွေရဝေဖန်ခံနေရတာပါ။အာဖဂန်နိုင်ငံမှာတာလီဘန်ရဲ့စစ်သွေးကြွအုပ်စုတွေရဲ့စစ်တိုက်စစ်တွေတိုက်ခိုက်မှုကြုံရပြီးတဲ့နောက်စစ်ပယ်ရပ်ပယ်ဆက်ဆက်ရေးအတွက်ဆွေးနွေးဖို့အာဖဂန်ထိုက်တန်းလူမျိုးရေးရှိပြီးပါကစ္စတန်နိုင်ငံကိုရုတ်တရက်တွားရောက်ပါတယ်။အာဖဂန်ခေါင်းဆောင်တွေပါကစ္စတန်တာဝန်ရှိသူတွေနဲ့ဆွေးနွေးကြဖို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကတိုက်တွန်းပြောဆိုခဲ့ပြီးနိုင်ငံပိုင်းကြံမှာပဲဒီကနေ့တွားရောက်ခဲ့တာပါ။ပါကစ္စတန်နဲ့အာဖဂန်တို့ကြားတင်းမာမှုတွေကြီးထွားနေချိန်မှာပဲတွားရောက်ခဲ့တာပါ။
တဲ့င်းချက်ကိုကိုအောင်လည်းဥက္ကဋ္ဌပေးခဲ့တာပါ။ဒီညတက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Flores ဖြစ်ပါလိမ့်။ကျွန်မအီတန်စင်ပါရှင်။ View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိ line to meter 24 40 48 50ဖြင့် line meter 190တို့ကလည်းလည်းဖမ်းယူနိုင်နိုင်ပါလိမ့်။ View ကိုနားဆင်သူအားလုံးကိုထူးကဲကျေးဇူးတင်ပါတယ်။တော်တော်ရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.